ဒီကနေ့ဒီဇင်ဘာလ29ရက်စနေနေ့ဟာရန်ကုန်မြို့ရဲ့စီမံတရားရေးကော်မတီအတွက်ကော်မတီဝင်အဆင့်ဆင့်ရွေးကောက်ပွဲကျင်းပတဲ့နေ့ဖြစ်ပါတယ်။မနေ့ကတော့စီမံရွေးကောက်ပွဲကော်မရှင်ကမဲယုံစစ်ဆေးမှုတွေနဲ့ရွေးကောက်ပွဲအတွက်လိုအပ်တာတွေကိုပြင်ဆင်ခဲ့ကြသလိုဝင်ရောက်ရွေးခံမဲ့ကိုယ်စားလှယ်လောင်းတွေကလည်းသူတို့ခရိုင်လိုက်နောက်ဆုံးမဲဆွယ်မှုတွေကိုလုပ်ခဲ့ကြပါတယ်။ပြည်သူတွေကမဲပေးရွေးချယ်ရမယ့်ဒီရွေးကောက်ပွဲအတွက်အစောပိုင်းမှာပြည်သူတွေကိုယ်တိုင်သိမသိခဲ့ကြပေမဲ့အခုအချိန်မှာတော့နုံနုံကြကြဖြစ်လာတာကိုတွေ့ရတယ်လို့ပါဝင်အရွေးခံမဲ့သူတွေကပြောပါတယ်အပြည့်အစုံကိုရန်ကုန်ခြေဆိုင် VOE သတင်းတော်ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်ရှင်
စီမံတရားရေးကော်မတီဆက်စပ်ရွေးကောက်ပွဲတွေဝင်ပြိုင်မဲ့ကိုယ်စားလှယ်တောင်းတွေအတွက်တော့ဒီဇင်ဘာလ26ရက်နေ့ဟာသူတို့အတွက်နောက်ဆုံးအကြိမ်အသုံးခွင့်ဆိုင်ပြင်ဆင်ရတဲ့နေ့လို့ပြောရမှာပါစီမံတရားရွေးကောက်ပွဲကော်မရှင်ကတော့တက်ဆိုင်ရာခရိုင်နေလိုက်စနပ်ပြုမဲပေးရမယ့်မဲယုံတွေကိုစစ်ဆေးတာတွေလုပ်နေတယ်လို့ကော်မရှင်ဘက်ကတော့အကောင်းဆုံးပြင်ဆင်ပြီးတော့ရွေးကောက်ပွဲအောင်မြင်ဖို့အာရုံစိုက်ထားတယ်လို့ကော်မရှင်ဥက္ကဋ္ဌဦးတေကVOA ကိုပြောပါတယ
်ကော်မရှင်အနေနဲ့အောင်မြင်လုပ်နိုင်မယ်လို့ပြောနေထားတာပေါ့ဘာဖြစ်လို့တော့ဟိုတက်နေလို့သူကအကုန်လုံးကိုကြိုးစားပြီးတော့လေတော့ဆောင်ရွက်ထားပါတယ်အဲ့တော့ဒါပဲဖြစ်ဖြစ်အဲနဲ့ပြတော့အောင်မြင်မယ်လို့တော့ယုံကြည်ပါတယ
်ဟုတ်ကဲ့အငယ်ဒီလိုဆိုတော့ရွေးကောက်ပွဲပြီးအနိုင်ရတဲ့သူတွေကိုပြည်သူတွေကဘယ်တော့လောက်မြင်သိရမလဲခင်ဗျာ
28နိုင်အတွင်းထွက်ရမယ်လို့နှီးဦးတွေကညွှန်ပြထားတယ်။အဲ့တော့ဒီနှီးဦးတွေအရ28နိုင်အတွင်းထွက်နိုင်အောင်တော့ကြီးညာနိုင်အောင်တော့ကြိုးစားပြီးတော့လုပ်ပေးမယ်။သူကမဲယုံတွေကရတဲ့စည်ရင်တွေကိုမြို့နယ်ကိုပို့ရမယ်။မြို့နယ်ကစည်ရင်ကိုခရိုင်ကိုပို့မယ်။ခရိုင်ကျုပ်လုပ်ပြီးမှမြို့တော်ကော်မရှင်ကိုရောက်မယ်လေ။
ဒီမနက်ကမှပြည်သူကရွေးချယ်မဲပေးရတဲ့စီမံသားရွေးကောက်ပွဲမကျင်းပတာဆိုရင်ကာလအပြည့်65နှစ်လောက်ရှိခဲ့ပါပြီ။အခုတချိန်စီမံသားရွေးကောက်ပွဲကိုကျင်းပပေမဲ့လည်းပြည်သူတွေအကြသိရှိမှုပိုင်းမှာနည်းနေတယ်လို့မဲပေးရမယ့်အပိုင်းမှာလည်းစနစ်တကျမသိတာတွေကများနေလို့ရွေးကောက်ပွဲကိုယ်စားလှယ်တွေကထောက်ပြကြပါတယ်။ဒါအပြင်ရန်ကုန်မှာနေထိုင်ကြတဲ့သူတွေထဲမှာရွေးကောက်ပွဲကိုဝင်ရောက်မဲပေးနိုင်တဲ့အင်အားစုဟာလည်းထွက်လာတဲ့စီးရင်အရနည်းနေတာကိုတွေ့ရတယ်လို့အနောက်ဘက်ခရိုင်ကိုစားပြုရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်လောင်းဦးကင်လိုင်ဇော်တိကာကထောက်ပြပါတယ်
။သူတို့ကိုမဲပေးရမယ်ဆိုတဲ့အတိုင်းအတာတွေကိုအခုကြမှာလိုက်ရှာအချိန်ရကတ်သွားပြီ။အဲ့ဒါမျိုးလည်းကြုံတွေ့ရတယ်။နောက်တစ်ခုအပြင်တော့ကြာပြန်တော့ကျွန်တော်ရန်ကုန်မြို့တော်စီမံသားရေးကော်မတီကနေပြီးတော့ဒီရန်ကုန်မြို့တော်ရွေးကောက်ပွဲကော်မရှင်ကိုဖွဲ့ဖက်ပြေပြန်တော့လေကော်မရှင်လူကြီးများရဲ့လုပ်ပိုင်ခွင့်ကိုလည်းဘာမှပေးထားတာမဟုတ်ပါဘူးလူစစ်တပ်ရုံမဲစစ်တပ်ရုံပဲလုပ်ထားတာဖြစ်တဲ့အတွက်သူတို့ဥပဒေနဲ့ပတ်သက်အရန်အားနည်းကြဖြစ်တဲ့အတွက်အခက်အခဲတွေမျိုးစုံပေါ်ပေါက်လာပါတယ်အဲ့တော့ဒါတွေကအားနည်းချက်တွေပဲဖြစ်ပါအဲ့ဒီအားနည်းချက်တွေနောက်ဆုံးပဲသူ့ရဲ့ conclusion တွေနဲ့ပြန်ပြီးညှိနှိုင်းချုပ်ရမယ်ဆိုရင်မဲပေးတဲ့သူနည်းချင်းဒီမီဒီယာတွေပေါ်မှာလည်းလူတည်တယ်လို့ကျွန်တော်အစိုးရပဲပါဝင်နေဒီအားလုံးနည်းတာဖြစ်ပါတယ်ဒါရောက်တိတ်ပြီးစိတ်ဝင်စားပါဘူ
းစောပိုင်းကာလကပြည်သူတွေကြားဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အသိနည်းနေပေမဲ့လက်ရှိရွေးကောက်ပွဲနီလာချိန်မှာတော့လွတ်လွတ်လပ်လပ်ဖြစ်လာတာကဝမ်းသာဖို့ကောင်းတယ်လို့သူကဆက်ပြောပါတယ်
။အခုမြန်မာပြည်ရဲ့ထုံနှန်းစင်လာပေါ့အခုအနောက်ကလည်းတော့လူတွေကလွတ်လွတ်လပ်လပ်တော်တော်ကြီးကိုဘုံသမဲဖြစ်လာကြတယ်။ဒါဝမ်းသာစရာပါပဲ
။အရွေးချယ်ခံမဲ့ကိုယ်စားလှယ်လောင်းတို့ကတော့ဒီရွေးကောက်ပွဲမှာသူတို့ကိုယ်တိုင်အနိုင်ရဖို့ထက်ရန်ကုန်မြို့ကိုကောင်းအောင်လုပ်ပေးနိုင်မဲ့ကိုယ်စားလှယ်လောင်းတွေကိုပြည်သူကရွေးချယ်တာကိုအလိုရှိတယ်လို့လည်းပြောကြပါတယ်။
အမေစိတ်ထဲမှာကတော့ပေါ့နော်တိုင်းပြည်ဖြစ်စေရှုံးပြည်ဖြစ်စေပေါ့နော်အဒီဘလို့မှစိတ်ထဲမှာကွာမဖြစ်ဘူးပေါ့ဟိုကြီးတဲ့စိတ်ထဲမှာလည်းမဟုတ်ဘူးပေါ့နော်နိုင်ရမယ်ကိုနိုင်ရမယ်မဟုတ်ဘူးတဲ့အချက်ကကိုမနိုင်တော့လဲပဲနိုင်သွားတဲ့လူကတကယ်ကိုကျေးဇူးလူတို့အတွက်ပေါ့နော်ရန်ကုန်ဖြူမျိုးရဲ့အတွက်လုပ်တဲ့လူမျိုးဖြစ်စေခြင်းနဲ့ပေါ့နော်နောက်တစ်ခါဒီခရိုင်လေးကိုလုံးမှပါလာတဲ့လူတွေကလည်းစိတ်သူကိုတူနဲ့ပေါ့နော်ဒီရန်ကုန်ဖြူမျိုးတိုးတက်ရေးအတွက်တကယ်တမ်းပေါ်တော့အားသာအတော့ခိုက်ဆိုင်လုံးမဲ့လူတွေရရှိခြင်းနဲ့ပေါ့နော်အဲ့ဒါမှလည်းသူတို့အနေနဲ့အင်အားတစ်ခုအနေနဲ့သူတို့ဝေမရောက်ကူညီနိုင်မှာဖြစ်တယ်ပေါ့နော
်နောက်ပိုင်းခရိုင်ကိုစားပြုပြီးတော့စီမံသားရွေးကောက်ပွဲဝင်မဲ့ဒေါ်မေဦးညွန့်ဝေပါမြန်မာနိုင်ငံမှာလူမှုကိုစားပြုပြီးတော့ရွေးချယ်တဲ့ရွေးကောက်ပွဲတိုင်းတက်ရှင်းပြီးတော့မျှတဖို့လိုအပ်တယ်လို့လည်း88မျိုးဆက်ညဉ့်ညင်းနဲ့ပွန်လင်းလူမှုအဖွဲ့စည်းကခေါင်းဆောင်တူဖြစ်တဲ့ကွန်မင်းစရာကပြောပါတယ
်ဟိုရွေးကောက်ပွဲသဘောတရားရကတော့ဘယ်လိုရွေးကောက်ပွဲဖြစ်တော့ပြင်းပြီးတော့တော့ဖီးရဖက်ဖြစ်တဲ့ရွေးကောက်ပွဲဆိုတော့ထောက်ခံစမင်းပဲအထူးတူပဲတကယ်စစ်မှန်တဲ့ပြည်သူ့ကိုယ်စားလှယ်တွေနဲ့ပါဝင်မဲ့တော့စီပင်ကော်မတီတွေကိုအပြည့်အဝဖွဲ့စည်းနိုင်မယ်ဆိုတော့ပို့ပြီးတော့စိုက်တယ်ပို့ပြီးတော့လက်ခံတယ်ပေါ့နော်အဲ့ဒီကိုပဲဥတီသွားမယ်လို့လည်းပြောလင့်တယ်ပေါ့ကွာ
ပြည်သူ့အတွက်အမှန်တကယ်လွတ်လွတ်မဲ့သူတွေပေါ်ထွက်စေချင်တယ်လို့သူကပြောပါတယ်လက်ရှိချိန်မှာတော့ဒီရွေးကောက်ပွဲကိုဝင်ရောက်ရွေးချယ်ခံမဲ့ကိုယ်စားလှယ်လောင်း293ဦးရှိနေပါတယ်မြို့တော်ဝင်ကတော့နိုင်ငံတော်သမ္မတကတရားခန့်မှာဖြစ်ပေမဲ့ပြည်သူကမဲပေးရွေးချယ်တဲ့ရန်ကုန်မြို့တော်စီမံတရားရေးကော်မတီဝင်၄ဦးတိုင်းဒေသကြီးဆွေရကတရားရွေးချယ်မဲ့၄ဦးနဲ့စီမံတရားရေးကော်မတီဝင်တွေကိုပြန်လည်ရွေးချယ်ပြီးဖွဲ့စည်းမှလည်းဖြစ်ပါတယ်ခင်ဗျာ